နိုင်ငံလုံးလျှက်တအား၃ဆွဲနိုင်ရေးစီမံကိန်းကို2014ကချမှတ်လိုက်ချိန်မှာလျှက်စစ်မိရတဲ့အိမ်တော်စုဥယေဟာ30ရာခိုင်နှုန်းတောင်မရှိပါဘူးအိမ်တော်စု10သန်းကျော်မှာ3သန်းကျော်သာလျှက်စစ်မိသုံးနိုင်ပါတယ်2014အောက်တိုဘာမှာလျှက်စစ်ဥပဒေပြဋ္ဌာန်းပြီးအကြီးစားအလတ်စားအသေးစားလျှက်စစ်ဓာအားပေးစက်ရုံနဲ့ဓာအားလိုင်းတိုးချဲ့တည်ဆောက်လိုက်တော့မှာအိမ်တော်စု40ရာခိုင်နှုန်းနီးပါးလျှက်စစ်ဓာအားသုံးနိုင်ပါတယ်ဒီနေ့ထဲမှာအိမ်တော်စု50ရာခိုင်နှုန်းလျှက်စစ်ဓာအားရရှိမယ်လို့လက်ရှိအစိုးရကမျှော်လင့်နေပါတယ်လာမယ့်ဆယ်နှစ်အတွင်းတပြည်လုံးလျှက်စစ်ဓာအားသုံးနိုင်ရမယ်လို့ရည်ရွယ်ထားပါတယ်နိုင်ငံတော်ဓာအားကွန်ရက်ကတစ်ဆင့်ပြန်ပြူတာရှိသလိုအပေးစားဓာအားလိုင်းစနစ်သုံးပြီးဒေသဆိုင်ရာကိုပြန်ပြူတာလည်းရှိပါတယ်ဒီအစိုးရလက်ထက်မှာရေအားလျှက်စစ်ကိုဦးစားပေးပြီးမှနောက်ပိုင်းမှာသဘာဝတန်းဝင်ကြောင်မီးတွင်းနဲ့နေအောင်ကြီးသုံးဓာအားပေးစနစ်တွေကိုအသုံးပြုလာတာတွေ့ရပါတယ်ဒေါက်တာစုကြည်ကိုတိုင်လျှက်စစ်ဓာအားစက်ရုံဖွင့်ပွဲတွေတက်ရောက်တာကိုကြည့်ရင်လျှက်စစ်ဓာအားရရှိရေးဟာဥတီချက်တစ်ခုဖြစ်နေတာသင်ရှားပါလေ
လျှက်စစ်ဓာအားမလုံလောက်တာကိုဖြည့်ဆည်းဖို့အတွက်တရုတ်နိုင်ငံပိုင်လုပ်ငန်းစီကမဂါဝတ်1000ဝယ်ယူဖို့မြန်မာအစိုးရကစီစဉ်နေပါတယ်ဒီနှစ်ထဲမှာမဂါဝတ်1600လောက်လိုအပ်လိမ့်မယ်လို့ခန့်မှန်းထားတာမို့တရုတ်စီကဓာအားဝယ်ယူဖို့စီစဉ်ရတာလို့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကလွန်ခဲ့တဲ့မေလကရှင်းပြပါရယ်ကွမ်ဂျိုးအခြေစိုက်နိုင်ငံပိုင်တရုတ်တောင်ပိုင်းဓာအားကုမ္ပဏီကဝယ်ယူมาဖြစ်ပါရယ်ယူနန်ပြည်နယ်ဒုံထိုင်ကနေရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မိုင်းနယ်ဟိုပုံကယားပြည်နယ်လွိုင်ကော်နဲ့ပဲခူးတိုင်းကဖျားကြီးအထိပေးပို့မယ်လို့မျှော်လင့်ရပါရယ်လျှက်စစ်ဓာအားလိုရင်တရုတ်စီကဝယ်ယူပြီးပို့ရှမ်းလာရင်တရုတ်ကိုရောင်းမဲ့အစီအစဉ်လို့ဆိုပါရယ်နေဆမ်းမျိုးတွေကတော့ယူနန်ကလာတဲ့လျှက်စစ်ဓာအားလိုင်းကိုတုံးနေကြတာကြာပြီဖြစ်ပါတယ
်တိဆောက်ရတာကြာပြီမဲ့လေပတ်တဲ့စရိတ်သက်တာရာဟာရေအားရစစ်ဖြစ်လို့ရေကရာစီမံကိန်းကိုတော့အစိုးရကလက်လွတ်မှာမဟုတ်ပါဘူးကျောက်ဆယ်ခရိုင်မြင့်ငယ်မြစ်ပေါ်ကရေရွာရေအားရစစ်ဟာမြန်မာပြည်မှာအကြီးဆုံးဖြစ်ပြီးမီဂါဝတ်990ထုတ်လုပ်ပါတယ်တရုတ်ကုမ္ပဏီနှစ်ခုနဲ့စတင်တည်ဆောက်တာ9ကြာမှပြီးစီးပါတယ်။တည်ဆောက်တဲ့ဖြစ်စဉ်အစဉ်အဆက်မှာဥရောပကုမ္ပဏီတွေပါဝင်လာတာလည်းရှိပါတယ်။မီဂါဝတ်280ရှိတဲ့အထက်ရေရွာရေအားစရစ်ကိုတရုတ်၊ဂျာမန်၊ဂျပန်နဲ့ဆွစ်ကုမ္ပဏီတွေတည်ဆောက်နေတာ3နှစ်အတွင်းပြီးစီးမယ်လို့ခန့်မှန်းထားပါတယ်။မီဂါဝတ်900ကျော်ရှိတဲ့အလဲရေရွာရေအားလက်စစ်ကိုလည်းနော်ဝေးကုမ္ပဏီတစ်ခုကအကောင့်ထည့်ဖို့အစီအစဉ်ရှိကြောင်းသိရပါတယ
်လျှက်စစ်ဓာအားစီမံကိန်းနဲ့ပတ်သက်ပြီးတိုင်ကြားစာအများအပြားရရှိတဲ့အတွက်လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကိုအဂတိလိုက်စားမှုတပ်ဖြည့်ရေးကော်မရှင်ကပြီးခဲ့တဲ့ဇူလိုင်လမှဝင်ရောက်စစ်ဆေးပြီးစာရွက်စရန်အများအပြားသိမ်းယူသွားကြောင်းဇူလိုင်လ22ရက်နေ့ထုတ်အေယာဝရီသတင်းမှာဖော်ပြထားပါတယ်လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနဟာအဂတိလိုက်စားတဲ့နေရာမှာအစင်လာကြီးမားတယ်လို့လဲဆိုပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကွမ်လုံမြို့နယ်မှာကွမ်လုံရေကတာတန်ရမ်းမြို့နယ်ကနောင်ဖာရေကတာမိုင်းမောမြို့နယ်ကမန်တောင်ရေကတာရှမ်းပြည်နယ်တောင်ပိုင်းကမိုင်းတုံခေါ်တာဆန်းရေကတာကယားပြည်နယ်ဘော်ခဲမြို့နယ်ကရွာသိရေကတာနဲ့ကရင်ပြည်နယ်လှိုင်းပွဲမြို့နယ်ကဟာကြီးရေကတာတို့ကိုကန့်ကွက်နေကြတာဖြစ်ပါတယ်
တန်လွင်မြစ်တစ်လျှောက်ရေအားလျက်စစ်တိဆောက်မဲ့အစိုးရအစီအစဉ်ကိုဒေသခံတွေကန့်ကွက်နေတာကြာပါပြီ။ Hydro China Corporation, Three Gorges Corporation, China Henry Group, ထိုင်းနိုင်ငံက EGAT International နဲ့မြန်မာပြည်က Asia World နဲ့ရွှေတောင်ကုမ္ပဏီတို့ပါဝင်မယ်လို့သိရပါတယ်။လက်စစ်တအမီဂါဝတ်1500ကျော်ထုတ်လုပ်မယ်လို့ကမှတ်ပါတယ်။မြန်မာပြည်မှာရေအားလျက်စစ်အကြီးအသေးပေါင်း29ခုရှိပြီး6ခုကတိဆောက်နေသေးဖြစ်ပါလေ။ရေအားလျှက်စစ်တိဆောက်ချိန်ဟာ၄နှစ်ကနေ10နှစ်အထိကြာတတ်ပါသေး။ဒါကြောင့်ရေတိုလိုအပ်ချက်ကိုရေအားလျှက်စစ်ကမဖြည့်ဆည်းနိုင်ပါဘူး။ဒီနေ့ထဲမှာမီဂါဝတ်6000လောက်လိုအပ်နေပြီမဲ့3000လောက်သာထုတ်လုပ်နိုင်တာမို့ဓာတ်ငွေရေကိုတင်သွင်းရမယ်အခြေအနေရောက်လာပါလေ။ရန်ကုန်တိုင်းဒေသကြီးမှာတောင်မိအလုံးအလောက်မရသေးပါဘူး။ရန်ကုန်တိုင်းဒေသကြီးမှာကျွေးရပေါင်း2000ကျော်ရှိတဲ့အနေနဲ့NLD အစိုးရတက်လာချိန်မှာလျှက်စစ်မီးမရတဲ့ကြေးရွာ1000ကျော်ရှိပါလေ။ကျန်ရှိနေတဲ့ကြေးရွာတွေကိုမီးပေးဖို့အတွက် ဓာတ်အားလိုက်တွေ့တန်းလာတာလွန်ခဲ့တဲ့နှစ်လေက60ရာခိုင်နှုန်းပြည့်စည်ပါတယ်ခင်ဗျာ။